2018ခုနှစ်ရောက်တဲ့အခါဘက်ထရီနဲ့လျှက်စစ်မီးရှို့တွေလိုကဘာတလွားနှစ်စဉ်စွန့်ပစ်နေတဲ့ electronic အမှိုက်နဲ့အညစ်အကြေးပမာဏဟာ33ရာခိုင်နှုန်းအထိတိုးတက်လာလိမ့်မယ်လို့ကုလသမဂ္ဂအဖွဲ့ကြီးကခန့်မှန်းလိုက်ပြီးစွန့်ပစ်လျှက်စစ်ပစ္စည်းတွေရဲ့အန္တရာယ်ကိုသတိပေးပြောဆိုလိုက်ပါတယ် electronic စွန့်ပစ်ပစ္စည်းပြဿနာဖြေရှင်းမှုလို့အမည်ပေးထားတဲ့ကုလသမဂ္ဂရဲ့ဦးဆောင်လုပ်ငန်းအဖွဲ့ကတနင်္ဂနွေနေ့ကအစီရင်ခံစာတစ်စောင်ထုတ်ပြန်ရမှာတိုးတက်ဆဲနိုင်ငံတွေကစွန့်ပစ္စည်းအများစုအပါအဝင်နှစ်စဉ် electronic စွန့်ပစ္စည်းပမာဏဟာများပြားလာပြီး2018ခုနှစ်ရောက်ရင် metric ton ပေါင်း 65.4 သန်းအထိများလာနိုင်တယ်လို့တင်ပြထားပါတယ်မနှစ်ကဈေးကွက်ထဲကိုတင်သွင်းတဲ့အထက်မှာတရုတ်နိုင်ငံက electronic ပစ္စည်းပမာဏကအများဆုံးဖြစ်ပြီး American နိုင်ငံကဒုတိယလိုက်တယ်လို့ကုလသမဂ္ဂမဟာမိတ်အဖွဲ့တွေလူမှုအခြေပြုအဖွဲ့တွေနဲ့သက်ဆိုင်ရာလုပ်ငန်းနယ်ပယ်တွေကမှတ်ချက်ပေးပြောဆိုပါတယ်တကယ်တော့စီးပွားရေးဖွံ့ဖြိုးရေးနိုင်ငံတွေနဲ့ထွန်းသစ္စာနိုင်ငံတွေရဲ့ electronic စွန့်ပစ္စည်းတွေပမာဏကစီးပွားရေးဖွံ့ဖြိုးတိုးတက်နေတဲ့နိုင်ငံတွေရဲ့ electronic စွန့်ပစ္စည်းပမာဏနဲ့အတူတူလောက်ပဲရှိနေတာဖြစ်ပါတယ်electronic စွန့်ပစ္စည်းတွေထဲမှာလျှက်စစ်မီးရှို့နဲ့ဘက်ထရီလိုပစ္စည်းတွေပါပြီးဒီပစ္စည်းတွေကလူသားနဲ့ပတ်ဝန်းကျင်အတွက်အဆိပ်အတော့ဖြစ်နိုင်စေပါလေစွန့်ပစ္စည်းနဲ့ပတ်သက်လို့ဒီဇိုင်းမမတ်သတင်းချက်လက်တင်ပြမှုတွေမရှိဘဲ electronic အမှိုက်တရိုက်နဲ့စွန့်ပစ္စည်းဆိုင်ရာအရေးယူဆောင်ရွက်ရမယ့်စည်းကမ်းတွေချမှတ်ဖို့အရေးမှာအခက်အခဲရှိတာကြောင့်ပိုပြီးကောင်းမွန်တဲ့စောင့်ကြည့်လေ့လာရေးအစီအစဉ်တွေလုပ်ဖို့ကုလသမဂ္ဂအစီရင်ခံစာကတောင်းဆိုထားပါတယ်